ကရင်ပြည်နယ်မြောက်ရီမြို့ကရွှေမြစန်တီအိမ်ယာမဖြစ်ရေးဆန္ဒပြမှုမှာပါဝင်ခဲ့တဲ့တက်ချွန်လှုပ်ရှားသူဒေါ်နော်အောင်လှကိုရဲတပ်ဖွဲ့ကဖမ်းထားပါတယ်။ဘာကြောင့်ဖမ်းထားတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြောက်ရီမြို့ကုံသွယ်ရေးဇုံဘေးကရွှေမြစန်တီအိမ်ယာအရေးကလည်းအခြေအတင်ဖြစ်နေတာနှစ်နှစ်ချီရှိနေပါပြီ။နားဆင်ကြရအောင်ပါရှင်
။ရွှေမြစန်တီပြည်သူများအေးချမ်းစွာနေထိုင်နိုင်ရေး
ဒေါ်ရီ
ဒေါ်ရီ
မြောက်ရီကရွှေမြစန်တီအိမ်ယာမဖြတ်သိမ်းရေးဆန္ဒပြခဲ့ကြတဲ့အတန်တွေပါထိုင်းမြန်မာနေဆန်းမြို့မြောက်ရီကကုံသွေးရေးဆောင်ဘေးမှာရှိတဲ့ရွှေမြစန်တီအိမ်ယာဝင်းအတွင်းကအိမ်တချို့ဖြတ်သိမ်းတာကိုဆန့်ကျင်တဲ့အနေနဲ့တင်းနှင်းလာနေမှာအိမ်ယာမှာနေထိုင်သူယာနဲ့ချီပြီးချီတဲ့ဆန္ဒပြကြပါတယ်ဆန္ဒပြသူ3000လောက်ပါမယ်လို့ဖော်ပြပြီးအနာပိုင်တို့ထံကြိုတင်ခွင့်ပြုမိတင်ထားတဲ့ဒီဆန္ဒပြပွဲမှာပူပေါင်းခဲ့သူဒေါ်နော်အောင်လှကိုတနင်္လာနေ့ညနေပိုင်းမှာပဲရဲကဖမ်းဆီးခဲ့တာလို့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးအဖွဲ့ကအဖွဲ့ဝင်မတ်စာကြည်လင်းကပြောပါတယ
်ဒီညဆန်းနေအင်အားကိစ္စကိုဆန္ဒပြတဲ့အခါပေါ်ပေါ်တော့ခွင့်ရတဲ့အတွက်ဒီနေသူစီနဲ့ဖမ်းနေလို့ပြောရမှာမမောင်ရီဆန္ဒမှာခုနညခုနနဲ့ရချောင်းအောင်
မြောက်ရီမှာဆနပြမဲ့သူတွေကဒေါ်နော်အောင်လှကိုအကူအညီတောင်းလာကြောင်းလာရောက်ပူးပေါင်းတာဖြစ်ပြီးညနေ9နာရီလောက်ရန်ကုန်ကိုပြန်ဖို့ကားပေါ်မှာထိုင်နေတဲ့ဒေါ်နော်အောင်လှကိုမြောက်ရီရဲတပ်ဖွဲ့ကလာပြီးတော့ဖမ်းသွားတာလို့လည်းမတ်စာကြည်လင်းကပြောပါတယ်။ရဲတွေကလက်ထိတ်ပဲပါပြီးလက်နက်တွေကင်ဆောင်ထားတာတော့မရှိဘူးလို့လည်းပြောပါတယ်။တက်ကြွလှုပ်ရှားသူဒေါ်နော်အောင်လှကိုတော့လက်ရှိမြဝတီရဲစခန်းမှာထိမ့်သိမ်းထားတယ်လို့လည်းမတ်စာကြည်လင်းကအခုလိုပြောပါတယ်
။အိမ်ယာကိစ္စအိမ်မျိုးတရားထုတ်ခံရတဲ့အတွက်ဒီမချိုးဘူးပေါ့နော်အိမ်မျိုးမဖြတ်ဘူးဆိုတော့ဟိုဆန္ဒပြကြတယ်မှာ။အဲဒီဝမ်းချောင်းကြောင်းမှာချောင်းကြောင်းမှာအဲမနက်ဖုန်းလိုက်ခရမ်းကြောစက်တက်ဆက်တော့ပိန်မှာ။ဒါနဲ့ဥဆောင်နေသူလည်းပါတယ်လို့ပြောနေမှာလည်းတော့ဆိုတော့အမောင်လားရောက်ပေးပြီးတည်တယ်နဲ့လို့ပါပါကံတည်တယ်မှာ
စစ်ဆွေးရခစ်ကနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးအပတ်စဉ်စူတောင်းဝတ်ပြုမှုတွေလုပ်ခဲ့တဲ့တက်ကြွလှုပ်ရှားသူဒေါ်နော်အောင်လှကတော့စစ်ဆွေးရလက်ထက်မှာလည်းဖမ်းဆီးထောင်ချခံခဲ့ရဘူးသလိုဥသိမ်းစိန်ဦးဆောင်တဲ့အရတအဆိုးရလက်ထက်2015ခုနှစ်ကလည်းလက်ဗရောင်းတောင်ချင်းနီစီမံကိန်းကိုမြန်မာနိုင်ငံကတရုတ်တန်ရုံရှိသွားပြီးတော့ဆန္ဒပြခဲ့မှုနဲ့ထောင်ဒဏ်ချမှတ်ခံခဲ့ရဘူးပါတယ်မြောက်ရီကုံသွယ်ရေးဆောင်ဘေးကစနစ်တကျအကွက်ချဆောက်လုပ်ထားတဲ့ရွှေမြစန်တီအိမ်ယာဝင်းမှာတော့အိမ်အလုံးကြီးတထောင်ကျော်ရှိနေပါတယ်လူမနေတဲ့မြေခွက်တွေအိမ်တွေကိုဖြိုဖျက်တာတွေလည်းရှိနေတာပါတနင်္လာနေ့ဆန္ဒပြပွဲမှာတော့ဆန္ဒပြသူတွေကရွှေမြစန်တီအိမ်ယာဖျက်သိမ်းမှုအလိုမရှိဆိုတာအပါအဝင်အိမ်ယာနဲ့ပတ်သက်ပြီးအာဏာပိုင်တွေဘက်ကတရားမျှတစွာဆုံးဖြတ်ပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်ရွှေမြစန်တီအိမ်ယာဝင်းကပေါ်ပေါက်လာတာလဲနှစ်ပိုင်းပဲရှိသေးပြီးဝဲယူနေထိုင်နေကြတာဖြစ်ပါတယ်။မဇာကြီးလင်းကတော့အခုလိုပြောပါတယ်
။အဲဖြတ်တဲ့ဟာလဲဖြတ်တယ်မှာတချို့လူနေအိမ်ကြီးလဲဖြတ်တယ်။မစပမနောတော့ဟိုဘောပတ်စံသေးဝဲရနေကြတယ်ဒီအိမ်ကလူတွေရတော့ဒီအခုမှမမျိုးသူဒီကြီးကြောင့်ဒီကတော့ဖြတ်တယ်မှာ
။မြဝတီမျိုးရွှေမြစန်တီအင်ယာဝင်းအတွင်းကအိမ်တွေဖျက်ရှားပေးဖို့တတော်ဦးစီးဌာနကအခုဧပြီလ၄ရက်နေ့ကတတိပေးထားပါတယ်2016ခုနှစ်လောက်မှာကရင်လက်နက်ကင်အဖွဲ့တစ်ခုဖြစ်တဲ့ DKPA ကချထားပေးခဲ့တယ်ဆိုတော့ဒီအရာစီမံကိန်းကိုဆက်ပြီးမလုပ်ဖို့ပြည်နယ်အာဏာပိုင်တို့ဘက်က2018ခုနှစ်တုန်းကတားမြစ်ခဲ့သေးတာလို့လည်းဒေသခံတွေကပြောပါတယ်တနင်္လာနေ့ကဆန္ဒပြပွဲမှာတော့မြဝတီမြို့တွင်တန်းစီလျှောက်ပြီးတော့ငင်းချမ်းစွာဆန္ဒပြခဲ့ကြတာကိုတွေ့ရပါတယ်ရှင်